တော်တရှင်များမင်္ဂလာပါ။အခုတစ်ပတ်မှာတော့တရုတ်ဈေးကွက်အဖမ်းဆီးနဲ့ EU ကအခွန်တက်တာခွင့်ရုပ်သိမ်းမယ်ဆိုတဲ့ကိစ္စတွေကြောင့်မြမဆန်ဈေးကွက်ကြက်ထနေတဲ့အကြောင်းကိုတင်ပြဆွေးနွေးမှာဖြစ်ပါတယ်။ဒါကြောင့်အစိုးရကဦးစီးပြီးဈေးကွက်အသစ်တွေကိုမြန်မြန်ဆန်ဆန်ရှာပွေဖို့လိုအပ်နေတဲ့ဆိုတဲ့အကြောင်းတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်။အခုလပိုင်းအတွင်းမှာမြန်မာနိုင်ငံရဲ့ပြပဆန်ဈေးကွက်အတွက်အလှည့်အပြောင်းတွေအများကြီးဖြစ်လာပါတယ်။ပထမဖြစ်ရပ်ကတော့မူဆယ်နေဆက်ကနေတရုတ်ကိုပို့နေတဲ့မြမဆန်တွေကိုတရုတ်ဘက်ကတော်တော့ကိုဖိဖိစီစီဖမ်းနေပါတယ်အဖမ်းစီမများခင်ကမူဆယ်ကနေတရုတ်ဘက်ကိုဆန်အိတ်ရေ9000တန်ချိန်အပြင်2,500လောက်နေ့စဉ်ရောင်းချနေခဲ့ရတာပါလက်ရှိမှာတော့အဖမ်းစီများလွန်းနေတဲ့အတွက်တရုတ်ကိုပို့တဲ့ဆန်ဈေးကွက်ကရပ်ဆိုင်းလူနီးပါးဖြစ်နေပါပြီတရုတ်အာဏာပိုင်တွေကမြန်မာနိုင်ငံကတင်သွင်းလာတဲ့ဆန်တွေကိုအခါအားလျော်စွာဖမ်းလေစီးလေရှိပါတယ်ဒါပေမဲ့ဒီတစ်ခါအဖမ်းစီကခါတိုင်းတက်ပို့ပြီးပြင်းထန်နေတယ်လို့ကုန်တယ်တွေကပြောပါတယ်တရုတ်နိုင်ငံဆိုတာမြန်မာနိုင်ငံအတွက်အကြီးဆုံးဆန်ဝယ်လက်ဖြစ်ပါတယ်မြန်မာနိုင်ငံကနေပြည်ပကိုတင်ပို့သမျှဆန်အားလုံးရဲ့ထောက်ဝက်ကျော်ကိုတရုတ်ကဝယ်နေခဲ့တာပါအခုလိုမျိုးအကြီးဆုံးဆန်ဖောက်တဲ့ဈေးကွက်ရက်ဆိုင်လူနီးပါးဖြစ်နေတဲ့အတွက်အကျိုးဆက်ကဘာတွေဖြစ်လာတယ်လဲဆိုရင်လွန်ခဲ့တဲ့တစ်လခွဲလောက်ကမြင့်တက်နေတဲ့ပြည်ရင်းဆန်ဈေးတွေတိတိတသာပြန်ကျသွားပါတယ်တောင်သူတွေကလည်းပေါ်လက်ဆမိုးစဘာတွေဈေးထိုးကျမှာရင်တမမစိုးရိမ်နေရပါတယ်ပြည်တွင်းကဆန်ဆက်တွေတော်တော်များများလဲလုပ်ငန်းလဲပတ်နိုင်မှုနည်းပါးနေပါတယ်ကုန်သွယ်မှုကိန်းဂဏန်းတွေကိုကြည့်ရင်လဲပြည်ပဆန်တင်ပို့မှုပမာဏကမနစ်ကနဲ့ရှင်ရင်တော်တော်လေးနည်းသွားပါတယ်မနစ်က2017-2018ဘဏ္ဍာနှစ်မှာ2.90အတွင်းစံချိန်တင်အဖြစ်ပြည်ပကိုစံတန်ချိန်၃တန်းခွဲကျော်တင်ပို့နိုင်ခဲ့ပါတယ်ဒါပေမဲ့လက်ရှိဘဏ္ဍာနှစ်မှာတော့တရုတ်ဈေးကွက်ကရပ်ဆိုင်းလူနီးပါးဖြစ်နေတဲ့အတွက်ပြည်ပဆန်တင်ပို့မှုပမာဏတန်ချိန်2တန်းထက်မပို့နိုင်ဘူးလို့ထိပ်သီးကုန်သည်ကြီးတွေကသုံးသပ်ထားကြပါတယ်ဒီလိုသာဆိုရင်တိုင်းပြည်အတွက်ပြည်ပဆန်တင်ပို့မှုကနေရတဲ့ဝင်ငွေမနစ်ကထက်အနည်းဆုံးအမေရိကန်ဒေါ်လာတန်ပေါင်း300လောက်လျော့သွားနိုင်ပါတယ်အခုတင်ပြခဲ့တာတွေကတော့တရုတ်ကိုနယ်စပ်ကနေပို့နေတဲ့ဆန်ဈေးကွက်ရက်ဆိုင်လူနီးပါးဖြစ်နေတဲ့အတွက်မြမဆန်ဈေးကွက်အပေါ်ရိုက်ခတ်လာတဲ့ဆိုးကျိုးတွေအကြောင်းပဲဖြစ်ပါတယ်။ဆက်လက်ပြီးမြမဆန်ဈေးကွက်အပေါ်ရိုက်ခတ်လာတဲ့ဒုတိယကြက်အကြောင်းတင်ပြမှာဖြစ်ပါတယ်။ဥရောပတမက EU ကမြမနိုင်ငံကိုပေးထားတဲ့ကုန်သွယ်မှုအခွန်တက်တာခွင့်ကိုပြန်ပြီးရက်ဆိုင်တော့မယ်ဆိုတဲ့ကိစ္စပါ။တကယ်ရက်မရက်ဆိုတာကိုတော့ရှေ့လဒီဇင်ဘာထဲမှာဆုံးဖြတ်မှာဖြစ်ပါတယ်။EU ကပေးတဲ့အခွန်တက်တာခွင့်က7,000,000,000နှုန်းအထိရှိပါတယ်။တကယ်လို့ EU ကအခွန်တက်တာခွင့်ရက်ဆိုင်လိုက်ရင် EU ကိုတင်ပို့မဲ့မြမဆန်တွေဈေးကြီးသွားမယ်။အကျိုးဆက်က EU ကုမ္ပဏီတွေမြမဆန်ကိုဝယ်ယူမှုရုံနှဲသွားဖို့များပါတယ်။ EU အဖွဲ့အောက်မှာနိုင်ငံပေါင်း28နိုင်ငံရှိပါတယ်။ဒီတော့ဒီကြက်ကလည်းမြမနိုင်ငံဆန်ဈေးကွက်အတွက်ကြီးမားတဲ့အခက်အခဲလို့ဆိုရမှာဖြစ်ပါတယ်။ဆက်လက်ပြီးမြမဆန်ဈေးကွက်ဘလူခီးဆက်မလဲဆိုတာကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်။လက်ရှိအခက်အခဲတွေကိုရင်ဆိုင်နိုင်ဖို့အကြမနာဖို့မြန်မာနိုင်ငံအနေနဲ့ဆန်ဈေးကွက်အသစ်တွေမြန်မြန်ဆန်ဆန်ရှာပွေဖို့လိုအပ်ပါတယ်။ဘာလို့လဲဆိုတော့နံပါတ်၁အချက်ကဒတ်တော်အားဖြင့်မိုးစဘာတွေအလုံးအင်းနဲ့ပေါ်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာစဘာအထွက်ကပြည်တွင်းစားသုံးတာအပြင်အများကြီးပိုရှံတဲ့အတွက်ပြည်ပဈေးကွက်မကောင်းတာနဲ့စိုးကျိုးခံစားရမှာဖြစ်ပါတယ်။ဒုတိယအချက်ကတော့ကျွမ်းကျင်သူတွေရဲ့ပြောကြားချက်အရလက်ရှိပေါ်နေတဲ့မိုးစဘာဆန်တွေကဇန်နဝါရီလောက်ဆိုရင်ရေတက်ပါဝင်မှုနည်းပါးတဲ့အချိန်မှာဒါကြောင့်အရေအသွေးအားဖြင့်အမခံနိုင်တဲ့ကာလဖြစ်ပါတယ်။ဆန်ရဲ့အရေအသွေးကိုအမခံနိုင်တဲ့အချိန်မှာမှဈေးကွက်အသစ်တွေကိုရှာဖွေရောင်းချဖို့ဆိုတာအလားအလာအကောင်းဆုံးဖြစ်မှာပါ။အခုတင်ပြခဲ့တဲ့အချက်နှစ်ချက်ကြောင့်မြန်မာနိုင်ငံအနေနဲ့ပြည်ပတင်ပို့ဖို့ဆန်ဈေးကွက်အသစ်တွေကိုမြန်မြန်ဆန်ဆန်ရှာဖွေဖို့လိုအပ်နေပါတယ်။ဆက်လက်ပြီးတော့ပြည်ပဆန်ဈေးကွက်အသစ်တွေရရှိနိုင်ဖို့အစိုးရရဲ့အင်တိုက်အားတိုက်ပူးပေါင်းကူညီမှုလိုအပ်နေတယ်ဆိုတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။ဆန်ကုန်သည်ကြီးတွေရဲ့ပြောကြားချက်ကတော့မြန်မာနိုင်ငံအနေနဲ့အင်ဒိုနီးရှားဖိလစ်ပိုင်နဲ့အာဖရိကဒေသတွေမှာဆန်ဈေးကွက်အသစ်တွေထပ်မံရရှိဖို့အခွင့်အရေးတွေအများကြီးရှိနေပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေမှာဆန်ဈေးကွက်အသစ်တွေရရှိနိုင်ဖို့အစိုးရချင်းချိတ်ဆက်ပြီးဆောင်ရွက်ရင်ကုန်တယ်တွေကြီးပဲဆောင်ရွက်တာထက်ပိုပြီးမြန်မြန်ဆန်ဆန်အောင်မြင်နိုင်တယ်လို့ကုန်တယ်တွေကယုံကြည်နေကြပါတယ်ဒီအတွက်လဲကုန်တယ်တွေအနေနဲ့ပြီးခဲ့တဲ့နိုဝင်ဘာလဆန်းမှာတက်ဆိုင်ရာအစိုးရဌာနနဲ့တွေ့ဆုံပြီးဈေးကွက်အသစ်ရရှိရေးဥဆောင်လုပ်ကင်ပေးဖို့တိုက်တွန်းခဲ့ကြပါတယ် နေကောင်းချုပ်အနေနဲ့တင်ပြလိုတာကတော့လက်ရှိအခြေအနေအရမြန်မာနိုင်ငံအနေနဲ့စံစည်းကွက်အသစ်တွေအချိန်မီမြန်မြန်ဆန်ဆန်ရရှိဖို့အရေးတကြီးလိုအပ်နေပါတယ်။ဒါကြောင့်တပ်ဆိုင်ရာအစိုးရဌာနအနေနဲ့အချိန်မဆွဲဘဲအမြန်ဆုံးဆောင်ရွက်ပါမှမြန်မာစံစည်းကွက်အကျတက်တာနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။